ိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေနဲ့နေကြောင်စစ်တပ်ကရခိုင်ပြည်နယ်ကနေလာတဲ့ရိုဟင်ဂျာ12ဦးကိုဖမ်းဆီးလိုက်တဲ့သတင်းကိုတင်ပြပါမယ်။ကျမအေးမာပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမေလ19ရက်နေ့ကမြန်မာနိုင်ငံရခိုင်ပြည်နယ်ကနေလာပြီးထိုင်းမလေးနယ်စပ်ထိသွားဖို့အတွက်လာခဲ့ကြတဲ့ရိုဟင်ဂျာ12ဦးကိုထိုင်းလဝကနဲ့ထိုင်းနယ်ကြားစောင့်တပ်တွေကဖမ်းဆီးလိုက်တာပါ။လူပွဲစားတွေနဲ့လူကုန်ကူးခံရသူတွေကိုထိုင်းရနာပိုင်းတွေကအင်အား50ခန့်မနည်းနဲ့ဝိုင်းဝန်းပိတ်ဆို့ပြီးဖမ်းဆီးလိုက်တာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့ရိုဟင်ဂျာ12ဦးထဲမှာကလေးငယ်2ဦးပါဝင်တယ်လို့လည်းသိရပါတယ်။သူတို့တွေဟာရခိုင်ပြည်နယ်ကနေမြဝတီကနေမဲဆောက်အဲ့ဒီကနေသဆင့်မလေးရှားနယ်စပ်အထိရောက်ဖို့အတွက်လူပွဲစားတွေကိုအခကြေးငွေတဦးကိုဗန့်ငွေ14,000လောက်အထိပေးပြီးလာခဲ့ကြတာလို့ဆိုပါတယ်။ဖမ်းဆီးမှုအခြေအနေနဲ့ပတ်သက်လို့ရောင်ကြီးဦးလုံသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်။
မနေ့ကတော့ပေါ့လေကျွန်တော်တို့တက်ခေတိုင်းမဲဆောက်ပေါ့ဒီထက်ဆက်လောက်ပေါ့ဒီကန်နာနာမှာရှိရမဲဆောက်ချစ်တီတရာဘေးမှာရှိရရုပ်ကွန်မှာဒီကုန်းတက်စီပေါ့လေဒေသတော်တက်ဒီအပါဝင်ဆိုင်ရနာပိုင်းဒီဟုတ်50ကျောင်းနဲ့မတင်ကားတဲ့နေရာတွေမှာနိုင်နိုင်ပြီးတော့ပစ္စည်းဆက်စီတာတွေလုပ်တဲ့အချိန်မှာဒီဆက်စလင်းနေမြေထဲမှာအဲအင်းဒီဒီမှာမြန်မာပြည်တွေကပေါ့နော်ဒီရခိုင်ပြည်တွေကနေဒီဘူးခံထားရတဲ့ဒီဟိုတာဒီဘော12ဦးကိုဒီဆန်းစီလိုက်တယ်အဲ့ဒီ12ဦးကိုဒီလူကယ်ရီလောက်လာတဲ့ဆိုင်းနိုင်ငံသား2ယောက်ကိုလည်းဆန်းစီတယ်အဲ့လိုဖက်ဒီချန်နဲ့ဆင်မာဖုန်းလေးရယ်ကလေးတယောက်နဲ့သုံးလေးရယ်ကလေးတယောက်လည်းပါတယ်ဒီဖက်ဒီချန်နဲ့ဒီလူတော့ဟလာနေရင်ရေးဒီတာကိုပြန်ဖို့မလို့ထိုင်းနာပိုင်းနဲ့ပြောတာတွေတော့သိရှိနေရပါတယ
်ထိုင်းတွေနေမှာတော့သူတို့ဟာမြန်မာနိုင်ငံကနေလာတဲ့ရိုဟင်ဂျာတွေဖြစ်တယ်ဆိုပြီးဖော်ပြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးသူတို့အားလုံးဟာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးမလေးရှားထိတွားရောက်အလုပ်လုပ်ကြဖို့အတွက်လာကြရင်းနဲ့ထိုင်းနဲ့မြန်မာလူပွဲစားတွေကိုငွေပေးပြီးလာခဲ့ကြတာပါပွဲစားတွေကတိုက်ခန်းတစ်ခုထဲမှာလူစုထားတဲ့အချိန်ဖမ်းဆီးခံရတာဖြစ်ပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံတွင်းမှာလည်းနေကျော်သွားလာခွင့်တွေမရှိတာကြောင့်လူမှုကြီးကြပ်ရေးဥပဒေနဲ့မြန်မာနိုင်ငံထဲမှာလည်းအလားတူဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။သူတို့ဟာရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေအတွင်းမှာနှစ်ရှည်နေထိုင်ရပြီးနေဆက်ချက်ကျော်ပြီးတခြားနိုင်ငံတွေကိုထွက်ဖို့ကြိုးစားရကနေအခုလိုဖမ်းဆီးခံခဲ့ကြရတာပါ။မဲဆောက်မှာဖမ်းဆီးရမိတဲ့အထက်ထိုင်းနိုင်ငံသားလက်မှတ်တိုက်ဆောင်ထားတဲ့လူပွဲသား2ဦးကိုလည်းဖမ်းဆီးလိုက်ကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။အခုလိုမျိုးကိုဗစ် -19 အရေးပေါ်ကာလမှာနေမြေတစ်ခုနဲ့တစ်ခုဖြတ်တန်းသွားလာခွင့်တွေပိတ်ဆို့ကန့်သတ်ထားချိန်မှာသွားလာခွင့်မရတာကြောင့်မဲဆောက်ထဲမှာပဲသူတို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းရိုဟင်ဂျာတချို့ကိုမဲဆောက်မှာဖမ်းမိခဲ့တယ်ဆိုပြီးထိုင်းနိုင်ငံပိုင်းကဆိုပါတယ်။ထိုင်းလူကိုယ်ပုမှုတိုက်ဖြတ်ရေးအဖွဲ့ရဲ့ရရှိထားတဲ့သတင်းအချက်အလက်တွေအရရိုဟင်ဂျာတွေကိုလူပွဲစားတွေကမဲဆောက်မြို့ကနေတဆင့်မလေးနယ်စပ်ကိုပို့နေကြောင်းသတင်းရရှိထားတဲ့အတွက်ဝင်ရောက်စစ်ဆေးခဲ့တာဖြစ်တယ်လို့လည်းထိုင်းနိုင်ငံပိုင်းကဆိုပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။